Washington DC မြို့ပြင်မှာ3ရက်ကြာကျင်းပမယ် Conservative နိုင်ငံရေးလှုပ်ရှားမှုညီလာခံ CPAC ကိုချစ်သပေးနေမှာဆက်တင်ခဲ့ပြီး American သမ္မတ Donald Trump နဲ့အတူ Argentina, Italy နဲ့ Slovakia ကလက်ရှိခေါင်းဆောင်တွေမင်ကွန်းပြောကြားကြမှာဖြစ်ပါတယ်ကျန်တဲ့ပြည်နယ်ညီလာခံကိုသူ့သမ္မတဂျီရီဗန်ဆာမင်းကွန်းပြောကြားဖွင့်လှစ်ခဲ့တာဖြစ်ပြီးခရစ်တိုငွေကြေးနဲ့အရှိလေပိုင်းငင်းချမ်းရေးဆိုင်ရာဆွေးနွေးဖို့စီစဉ်ထားတယ်လို့ဒီညီလာခံကိုဂါဇာမှာဟမတ်စ်ရဲ့ဖမ်းခံနေရတဲ့ရဇာခံတို့ရဲ့မိသားစုဝင်တွေပါတက်ရောက်ခဲ့ကြတာဖြစ်ပါတယ်သူ့သမ္မတဗန်ဆာဥရောပနိုင်ငံတွေအတွက်အကြီးမားဆုံးချိန်ချောက်မှုကနိုင်ငံခြားကနေရွှေ့ပြောင်းဝင်ရောက်လာသူတွေကိုအဆစ်ဆေးမရှိဘဲလက်ခံလာလို့သူယုံကြည်ကြောင်းပြောပါတယ်ဒါအပြင်အရင်သမ္မတဂျိုးဘိုင်ဒန်အစိုးရအဖွဲ့လူဝင်မှုကြီးကြပ်ရေးနဲ့နိုင်ငံရေးချဥ်ဆောင်မှုနဲ့ပတ်သက်တဲ့ကြိုင်တွယ်မှုတွေကိုဝေဖန်ခဲ့ပါတယ်။အခုသမ္မတထရမ့်ရဲ့အဓိကရည်မှန်းချက်ကတရားဝင်လာရောက်သူတွေကိုအမေရိကန်ပြည်ထောင်စုကနေမောင်းထုတ်ဖို့ဖြစ်ကြောင်းလည်းပြောပါတယ်။သမ္မတထရမ့်ကသူ့အစိုးရတက်လာတဲ့ပထမလအတွင်းမှာပဲအထောက်ထားမယ်နေထိုင်သူ၁၁သန်းကိုအစုလိုက်ပြုံလိုက်နေရပြန်ပို့မယ်လို့ဖြစ်ကြောင်းကြေညာပေးကြတာပါ။